ဒုက္ခတဲ့ဥယျအများစုကိုလက်ခံထားရတဲ့အာရှပစိဖိတ်ဒေသကိုအလေးထားပြီးကိုဗစ် -19 ကာကွယ်ဆေးထောက်ပံ့ပေးရေးကုလသမဂ္ဂဒုက္ခသည်များဆိုင်ရာယုံကအင်္ဂါနေ့မှတောင်းဆိုလိုက်ပါတယ်။အိန္ဒိယနီပေါ်အပါအဝင်အာရှပစိဖိတ်ဒေသတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ဖြစ်ပွားမှုနဲ့သေဆုံးမှုတွေတိုးလာနေပြီးကိုဗစ် -19 ကာကွယ်ဆေးရတာနည်းနေချိန်မှာပဲ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာယုံကအခုလိုပန်ကြားလိုက်တာဖြစ်ပါတယ်။အထူးသဖြင့်ဒုက္ခသည်တွေကြားမှာကိုဗစ် -19 ကူးစက်ပြန့်နှံ့မှုတိုးလာနိုင်တဲ့အခြေအနေရှိနေကြောင်း UNHCR ပြောခွင့်ရအန်ဒရီမဟစ်ချစ်ကအင်ကာနီဂျီနီဗာမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသတိပေးပြောဆိုပါတယ
် In Cox's Bazar in Bangladesh where almost 900,000 Rohingya refugees are living in the single largest
Rohingya ဒုက္ခသည်ကိုဒိန်နီဗာရှိတဲ့ Bangladesh Cox's Bazar မှာပြီးခဲ့တဲ့နှစ်လတာအတွင်းကိုဗစ် -19 ကူးစက်ဖြစ်ပွားမှုတိတိတသာတိုးလာပါတယ်မေလ31ရက်နေ့အထိဒုက္ခသည်တွေကြားကိုဗစ် -19 ဖြစ်ပွားသူအတည်ပြုလူနာ1188ဦးရှိပြီးဒီထဲကထက်ဝက်ကမေလတလတဲ့အတွင်းတွေ့ရှိတာဖြစ်ပါတယ်လို့ UNHCR ပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါရိုဟင်ဂျာအသုံးကိုလက်မခံပေမဲ့လည်းဒုက္ခသည်တွေကိုပြန်လက်ခံပါမယ်လို့မြန်မာဘက်ကကတိပြုထားပေမဲ့လို့လည်း2019ခုနှစ်ကလေးကကောက်ဆက်ပစားမှာခိုလုံနေရတဲ့ဒုက္ခသည်တွေနေရရင်ကိုမပြန့်နိုင်သေးပါဘူးတချိန်တည်းမှာပဲနီပေါ်အီရန်ပါကစ္စတန်နောက်မြန်မာဘက်ကထွက်ပြေးခိုလုံသူတွေအများအပြားရှိရာထိုင်းမလေးရှားနဲ့အင်ဒိုနီးရှားတို့မှရှိနေတဲ့ဒုက္ခသည်တွေနိုင်ငံရေးခိုလုံခွင့်ရရေးကြိုးပမ်းနေကြသူတွေကြားမှာလဲကိုဗစ် -19 ဖြစ်ပွားမှုတိုးလာတာကစိုးရိမ်စရာဖြစ်နေပါတယ်လို့ UNHCR ပြောခွင့်ရကပြောဆိုခဲ့ပါတယ်ရှင်